အမေရိကန်ပြည်ထောင်စုအိုကလာဟိုမာပြည်နယ်အတွင်းတနင်္လာနေ့နေ့လယ်ပိုင်းကပြင်းအားတနာရီမိုင်200နီးပါးရှိတဲ့လေဆင်နှာမောင်းတိုက်ခတ်ခဲ့ရမှာတိုက်ဆုံးခဲ့တဲ့သူအရေးအတွက်နဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကပြန်လည်ပြင်ဆင်ပြောကြားလိုက်ပါတယ်။အိုကလာဟိုမာမြို့တော်စင်ဂျေဘုံအရက်မှာရှိတဲ့မိုးအရက်မှာဖော်ထုတ်ရရှိတဲ့တိုက်ဆုံးသူအလောင်းအရေးအတွက်ဟာ24ယောက်ရှိတယ်လို့ပြောပါတယ်။စိုးစိုးပိုင်းတုန်းကတော့52ဦးတိုက်ဆုံးတယ်ဆိုပြီးတော့သတင်းထုတ်ပြန်ခဲ့တာပါ။တနင်္လာနေ့လေဆင်နှာမောင်းတိုက်ခတ်ပြီးတဲ့နောက်တိုက်ဆုံးသူအရေးအတွက်ကို2ကြိမ်ရေတွက်ခဲ့တယ်လို့ဆိုပါတယ်။ထိခိုက်ဒဏ်ရာရသူအရေးအတွက်ကတော့240ရှိပါတယ်။ကုညီကယ်ဆယ်ရေးလုပ်သားတွေကစာတင်ကြောင်းအပျက်စီးအောက်ကနေအသက်မတည်ဘဲကြမ်းရစ်နေတဲ့ကလေးတွေအများပြားကိုဆွဲထုတ်ကယ်ဆယ်နေကြပါတယ်။စာတင်ကြောင်း2ကြောင်းပျက်စီးသွားခဲ့တာပါ။ထိခိုက်ဒေဆုံးနေတဲ့ကလေးတွေကိုဆွဲထုတ်ကယ်ဆယ်ရှာဖွေနေတာကိုစိတ်ပူပင်စွာစောင့်ကြည့်နေကြတဲ့မိဘတွေကိုကြည့်ပြီးတော့ယဉ်ထုမနာဖြစ်ရတဲ့အကြောင်းအိုကလာဟိုမာပြည်နယ်ရဲ့အုပ်ချုပ်ရေးမှူးမယ်ရီဖောလင်းကပြောပါတယ်။ရဲတပ်ဖွဲ့နဲ့အမျိုးသားကာကွယ်ရေးတပ်တွေကိုအကူအညီပေးဖို့လည်းတာဝန်ပေးထားတဲ့အကြောင်းမစ်မယ်ရီဖောလင်းကပြောဆိုပါတယ်ခင်ဗျာ။